ရှင်းရနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကတော့ရတဲ့နည်းနဲ့ဆက်ပြီးဆန္ဒပြနေကြတာမှာလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့လူငယ်တချို့ဒီကနေ့အိမ်တွင်တပိတ်လုံကြပါတယ်။တဝဲဘက်မှာတော့တပ်ဖွဲ့ဝင်တွေရဲ့တိုက်ခတ်မှုကြောင့်တေဆုံးခဲ့သူတွေအတွက်စီမီထုံမီဆူတောင်းပေးကြပါတယ်။ရန်ကုန်ကလာတဲ့သတင်းပြေဆုံးနန်းလောင်ပြောပြပေးပါရှင်။
ကျန်တဲ့ပြတဲ့တွေလုံးလေရှိတဲ့ရန်ကုန်မြို့မှာဒီကနေ့တော့လိုင်းတာယာမြို့နယ်ထဲကကျန်းစီလုံရယ်အင်အားအနည်းငယ်ဖွဲ့ခွဲပြီးတော့ကြောက်ကြဆန္ဒပြပွဲလုပ်ခဲ့ကြပါတယ်။လိုင်းတာယာဟာစစ်အုပ်ချုပ်ရေးကျင်းညာထားတဲ့မြို့နယ်ဖြစ်တာမို့တချို့နေရာတွေမှာစုံစုံရေးကြောင့်လမ်းမော်ထွက်ဆန္ဒပြနိုင်ဖို့အခက်အခဲရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းမော်ထွက်လို့မရတဲ့သူတွေကတ ပါတယ်။ဟိုနေရာတိုင်းလူမှလည်းသူကဆက်ဆွဲထားတယ်ပြီးတော့သူရဲ့တလန်ကလည်းဟိုနေရာတိုင်းမှာရှိရဲ့လေ။အခုတော့ရက်ဒီဒီလိုမျိုးနည်းနည်းလူချင်းနဲ့ရက်ဒီပါတယ်ဒါတော့ဆက်လို့ရတာပေါ့။သူတို့ရက်ဒီကြတော့ဆက်လို့အဆင်မပြေဘူးလေ။ကျန်သူဟာတချို့လူတွေကလည်းအလုံးနဲ့အကန့်နဲ့ဆိုတော့ဟိုအလုံးပြန်လုံးနေရတယ်လေရှိရတယ်မဟုတ်ဟိုတက်လို့အဆင်ပြေအားလုံးပေါ့
စကိုင်းနိုင်ကလေးမျိုးမှလည်းဆက်နဲ့အပြေကန်ဆောင်ထားတဲ့စစ်သားတွေကစစ်ကားနဲ့မြို့အတွင်းကျင်းလည်နေရမို့သတိထားနေရတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြားထဲကပဲကလေးမျိုးမှမနေ့အစောပိုင်းကအာယုံဦးတပိတ်နောက်နေ့လယ်နဲ့ညနေမှလည်းဆန်ငယ်တပိတ်လမ်းလျှောက်တပိတ်တွေလုပ်ခဲ့ကြပါတယ
်ကျွန်တော်တို့ကရက်ွက်တပိတ်ကမနေ့ခွန်နိုင်မှာစရတယ်ပြီးသွားပါတယ်ဗျအော်တန်းတန်းလောက်လောက်ဆိုတော့ခုဒီနေ့ဆိုရင်ကျွန်တော်တို့က10နာရီွယ်17နာရီလောက်မှာကျွန်တော်တို့ဈေးထဲမှာလက်ကမ်းဆောက်ဆောင်တွေဝင်ပြီးတော့ကျွန်တော်တို့ကဈေးထဲမှာလည်းဆန္ဒပြကြပါလေဗျဈေးသူဈေးသားတွေကလည်းဝိုင်းဝန်းမီကူညီပေးပါတယ်လက်ကမ်းဆောက်ဆောင်တွေမှာကျွန်တော်တို့ကမိဘအပေါင်းတို့ခက်ကောင်းတို့ကြောင်းလဲဖို့စနေဖို့ညောင်းလဲဖို့ဒုကလေးတွေကိုကြောင်းလဲမဖို့ပါနဲ့အဲ့လိုမျိုးလေးပေါ့မှာ
တခါမန္တလေးမုံရွာကလေးထားကန်အလောင်းလုံးစားတဲ့မြို့တွေမှာလည်းနေ့စဉ်ထွက်ကြတဲ့တပိတ်မောင်စစ်ကြောင်းတွေဆက်ရှိနေပါလေဆလင်ကြီးနဲ့ရင်းမပင်မြို့အနီးကကျေးရွာတွေရဲ့ရွာပေါင်းစုတပိတ်မှာတော့လူထောင်ချီပါဝင်ခဲ့ကြပါလေတခြားဒေသတွေမှာလည်းကြောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ပြီးတော့စစ်အာဏာသိမ်းအုပ်ချုပ်နေတာကိုဆန့်ကျင်ခဲ့ကြပါလေတနင်္လာရီတိုင်းဒေါ်ဝဲခိုင်မှာတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်ရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့အတွက်အောင်မေ့ပွဲအခမ်းအနားတွေလုပ်ခဲ့တာပါတိုက်ဆုံခဲ့သူတွေကိုအောင်မေ့တရရတဲ့အနေနဲ့လွှမ်းသူပန်ကွယ်ရေးပန်းစည်းတွေခြားကြဖို့ည9နာရီမှာစီမင်းထုံဆူတောင်းကြဖို့အရင်နေ့တွေကတည်းကလက်ကမ်းစာဆောင်တွေဖြန့်ဝေဆော်ဩခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဒီဘက်မှာစံဖက်ဖြူခွင်းမှုတွေစတင်ခဲ့တဲ့ February 28ရက်နေ့ကနေစပြီးတော့ဒီနေ့ဖြစ်ရဆိုလို့ရှိရင်3လအတင်းတင်းပြီးသွားပြီပေါ့နော်။ဒီ3လပြည့်နေ့မှာဒီလိုမျိုးဒီစာဆုံးခဲ့ရတဲ့သူတွေအတွက်အောက်မေ့သတိရတဲ့အနေနဲ့ကျွန်တော်တို့ဒီလမ်းသူပန်းခွေခြားတဲ့သတိကိုလုပ်ခဲ့တယ်ညခုနှစ်နာရီမှာဆိုလို့ရှိရင်ဒီသာဆုံးခဲ့ရတဲ့သူတွေတနင်္ဂနွေမှာသာဆုံးခဲ့ရတဲ့သူတွေကိုဒီစုပြီးတော့ကျွန်တော်တို့စီမီထောနှိပေးပြီးတော့ဆူတောင်းပေးမဲ့စီစဉ်ပြီးလဲစီစဉ်ထားတာရှိတယ်ဒါကတော့တမျိုးလိုအတိုင်းတာနဲ့ဒီစီမီထောတဲ့ဒီစပိတ်မှာပါဝင်ကြဖို့ပန်ကြထားတာတွေရှိတယ
်မနေ့အစောပိုင်းကတော့ဒပွဲမြို့မှာတပ်ပေါင်းစုစပိတ်ရှိကြောင်းနဲ့လူငယ်များပူးပေါင်းပြီးတော့အာယုံဦးစပိတ်ဆင်နွှဲခဲ့ပါတယ်တော်ဝဲပင်မဆစ်ကြောင်အပါဝင်ပုံမှန်ခြစ်တက်ဆန္ဒပြနေကြတဲ့စစ်ကြောင်လေးကြောင်ကလည်းစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ခြစ်တက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်